ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီယာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေလက်ရာမြင့်သိမ်းဆက်ခံရသူတွေလူခွင့်ရေးဆောင်ရွက်ပေးနေသူတွေကိုရန်ကုန်မြို့ဗန်းမြို့နယ်မှာရှိတဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရုံးမှာဒီနေ့တွေ့ဆုံပြီးမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီယာ2014ခုနှစ်ဇူလိုင်လကမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုပထမဦးဆုံးကြိမ်လာရောက်လည်လာခဲ့ပြီးဒီခရီးစဉ်ဟာဒုတိယကြိမ်ဖြစ်ပါတယ်ဒီခရီးစဉ်အတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေကိုလည်းတွားရောက်တွေ့ဆုံပြီးလူခွင့်ရေးအခြေအနေတွေကိုလေ့လာဖို့ရှိတယ်လို့သိရပါတယ်မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေတွေကိုဆွေးနွေးရမှာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးမှာပါဝင်ဆောင်ရွက်နေသူတွေအနေနဲ့2015ရွေးကောက်ပွဲအခြေအနေတွေကိုတင်ပြဆွေးနွေးခဲ့တယ်လို့ဒေါ်နော်စူဆန်လလဆိုးကပြောပါတယ်။
ဒီ2015ရွေးကောက်ပွဲကနိုင်ငံတကာကလည်းစိတ်ဝင်စားတယ်เนาะအဲဝိုင်းဝပ်မှုကြည့်ကြမယ်အဲ့လိုသဘောတော့ရှိနေပါတော့เนาะဘိုးဘော်လည်းတရားမျှတပြောမှတ်ကန်တဲ့ရွေးကောက်ပွဲဖြစ်ဖို့တော့ဒီလိုလှူလာတယ
်မြန်မာနိုင်ငံရဲ့ပညာရေးအခြေအနေမှာဘတ်ဂျက်သုံးဆွဲမှုနဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်နေရမှုအခြေအနေတွေကိုတွေ့ဆုံစဉ်ရှင်းပြခဲ့တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသတ်မှတ်ကအဖွဲ့ချုပ်ကမတ်ဟန်နီဦးကပြောပါတယ်
ဒီမစ္စယန်ဟီအနေနဲ့အစိုးရကိုတိုက်တွန်းပေးနိုင်ဖို့အတွက်သူလုံနိုင်တဲ့အခွင့်အရေးတခုလို့ကျွန်မမြင်နေ။နောက်တစ်ခုကဒီအမျိုးသားပညာရေးဥပဒေကိုကျွန်မတို့ကပြည့်ပြည့်ပြောင်းလဲဖို့အတွက်ဒီပညာရေးဝန်ကြီးနဲ့တွေ့တဲ့အချိန်မှာပြောပြဖို့ကျွန်မတို့ကတိုက်တွန်းခဲ့တယ်။အဲဒီအတွက်ကြောင့်တစုံတရာထူးခြားမှုရှိလာတယ်ဆိုရင်တော့ကျွန်မတို့အတွက်ကောင်းသောပြောင်းလဲမှုကိုကျွန်မထင်ပါတယ်
။အလွတ်တဲ့တင်းတော့ကိုပါကြီးတက်ဖက်ခံရမှုအခြေအနေတွေအတွက်မစ္စယန်ဟီလီနဲ့ကိုပါကြီးရဲ့ဇနီးဖြစ်သူမတ်တနာနဲ့ရှေ့နေဦးရောဘတ်ဆန်းအောင်တို့တီးတန့်တွေ့ဆုံဆွေးနွေးခဲ့ကြပြီးလက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုးရွားနေဆဲဖြစ်တယ်လို့ကိုပါကြီးရဲ့ဇနီးဖြစ်သူမတ်တနာကပြောပါတယ်
။မျိုးသားတည်ဆုံမှုဟာဒါလူသားတယောက်နိုင်ငံသားတယောက်ရဲ့အသက်ရှင်လုံးချုံခွင့်ကိုထိပါတာလူခွင့်ရေးထိပါတာဥပဒေမဲ့လုပ်ရဖြစ်တဲ့အတွက်နိုင်ငံလုံးနဲ့သက်ဆိုင်တယ်လို့ကျွန်မပြောခဲ့
ဒါအပြင်အမျိုးသမီးတွေကိုကာကွယ်ပေးနိုင်မယ်ဥပဒေတွေရေးဆဲနေရမှုအခြေအနေတွေနဲ့အမျိုးသမီးခွင့်ရေးအခြေအနေတွေအကြောင်းကိုလည်းအမျိုးသမီးရေးလှုပ်ရှားသူတွေကတက်ရောက်ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့ဒီခရီးစဉ်အတွင်း2015ခုနှစ်ရွေးကောက်ပွဲအကိစ္စနိုင်ငံရေးအကျဉ်းသားကိစ္စတွေနဲ့လာမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဆွေးနွေးမယ်မျိုးစောက်ဥပဒေမူကြမ်းကိစ္စတွေကိုလည်းဆွေးနွေးမယ်လို့သိရပါတယ်။ဒီခရီးစဉ်အတွင်းအရက်ဖတ်လူမှုဖွဲ့စည်းတွေနဲ့တွေ့ဆုံမှုတွေကိုလာမယ့်ဧပြီလမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးကိုအစီရင်ခံစာတင်မြှောက်မှာဖြစ်ပါတယ်။မစ္စယန်ဟီလီယာမနေ့ကရန်ကုန်မြို့အင်းစိန်ကျင်းထောင်ကအကျဉ်းသားတွေကိုတွားရောက်တွေ့ဆုံခဲ့ပြီးဒီကနေ့မှာရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်ရဲ့ဒုတိယမြောက်မြန်မာနိုင်ငံခရီးစဉ်ဟာဆယ်ရက်ကြာမြင့်မှာဖြစ်ပြီးမြန်မာနိုင်ငံကပြန်လည်မထွက်ခါခင်ဇန်နဝါရီလ16ရက်နေ့မှာခရီးစဉ်အတွင်တွေ့ရှိချက်တွေကိုသတင်းစာရှင်းလင်းပွဲကျင်းပမယ်လို့သိရပါတယ်ရှင်။